ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြလူအုပ်တဲကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တနက်နေ့ပစ်ခတ်အကြမ်းဖက်ဖြိုခွင်းတာကြောင့်တေဆုံးဒဏ်ရာရတဲ့သူတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်။ဆန္ဒပြပွဲတည်င်းယူတဲ့တည်င်းတောက်တူလည်းထိခိုက်ဒဏ်ရာရခဲ့ပြီးတော့နောက်တည်င်းတောက်တူလည်းဖမ်းဆီးခံရတယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့တည်င်းကိုကိုသားညင်ဦးပြောပြပေးပါရှင်
။ဒဇမလ5ရက်နေ့မနေ့ပိုင်းကြည်မြိုင်မြို့နယ်တဲကပန်းမင်ကြီးလမ်းမပေါ်မှာငင်းရဲစွာခြိတက်ဆလာပြနေတဲ့ရန်ကုန်လူလူတပိတ်စစ်ကြောင်းကိုစစ်တပ်ကကားရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးခဲ့တာလို့ဆလာပြအင်အားစုကပြောပါရယ်ဆလာပြလူအုပ်ထဲကိုနောက်ကနေပြီးတော့စစ်ကားနဲ့ဝင်တိုက်တာကြောင့်မလို့ငါးဦးသေဆုံးပြီးတော့ဆယ်ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဆလာပြဘွဲမှာပါဝင်သူတဦးက view ကိုပြောပါရယ
်စစ်ကြောင်းစားထွက်ပြီးတော့တနေ့လောက်ကြာမှာပဲဒီနောက်ကနေမောင်တပွဲလေးစီဝင်ချလာပြီးတော့ဒီလူအုပ်ကြတဲ့ဖြတ်တိုက်တာပေါ့နော်အချိန်အကုန်တင်ပြီးတော့ကျွန်တော်လူအုပ်ကြတွေသူမောင်းဝင်ချလာပြီးတော့တိုက်သွားတာတော်တော်များတယ်ကလွင့်နေလွင့်စင်သွားတယ်ကအောက်ညက်တယ်လို့လည်းရှိတယ်ဘန်ကဟာလည်းဆယ်ယောက်လောက်တော့ရှိမယ်လို့ထင်တယ်ကဒီမှာကျွန်တော်ရေဘော်တွေလည်းပါသွားတာလည်းရှိတယ်ပြီးတော့ကျွန်တော်လည်းမသိတော့ချားရေဘော်တွေပါသွားတာလည်းရှိတယ်ပေါ့နော်ဟိုတီးကြတော့ကျွန်တော်လည်းပြောလို့တော့မတက်ဘူးပြနေတော့ဟိုတီးတယ်ဆိုရင်တော့နေတော့၄ယောက်၅ယောက်ပေါ့လေတကားနဲ့တိုက်ခတ်သွားပြီးမလုပ်တဲ့လူတွေတော့တွေ့တယ်ဗျ
စစ်တပ်3 double cap ကားတစ်စင်းနဲ့ဆနာပြလူအုပ်ထဲကိုအရှိန်ပြင်းပြင်းတိုက်ဝင်သွားပြီးတော့လူတချို့ကားတိုက်လို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့လမ်းမပေါ်မှာတေဆုံးဒဏ်ရာရသူတချို့လဲနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တီပေါ်မှာပြန့်နေပါတယ်ဆနာပြသူတွေတေဆုံးတယ်လို့မျက်မြင်တွေပြောဆိုတာနဲ့ပတ်သက်လို့တော့ view ကနေပြီးတော့တီးကြအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးထိခိုက်ဒဏ်ရာရပြီးတော့လဲကြသူတွေကိုလည်းကားပေါ်ခေါ်တင်သွားတယ်လို့မျက်မြင်တူကပြောပါတယ
်ဆနာပြလူငယ်တွေကကန္နာလမ်းကနေပေါ့နော်ဘက်မင်ကြီးလမ်းတွေကိုဟိုလမ်းတစ်ကနေထွက်လာရတာပေါ့နော်ထွက်လာကြတဲ့အချိန်မှာဟိုက2မိနစ်လောက်ပဲရှိသေးပေါ့နော်လမ်းလျှောက်လာပြီးအော်ပြီးတော့လမ်းလျှောက်လာတယ်ပေါ့နော်နောက်ကနေပြီးတော့ကားချင်းချင်းရောက်လာရဲ့စစ်ကားလေစစ်ကားရောက်လာပြီးတော့ခကြရုပ်တရဝင်တိုက်တာပေါ့နော်ဒီဆန္ဒပြလူတွေမိတဲ့ကလေးကိုဖမ်းသွားတယ်ပေါ့နော်တိုက်တော့ခကြလဲတဲ့ကလေးတွေလည်းပါဒီကားကိုတင်သွားတာပေါ့အဲ့လိုတင်တဲ့ဒီပါလေးပေါက်ပြီးတော့ဒီရက်ကွက်ကိုပေါ့နော်ထွက်ကြည့်ရဲ့လူပြင်းမယ်ဆိုပြီးတော့အဲ့လိုချိန်မောင်းသွားတာဆဲတာတွေလောက်ပ
ါမိပင်ကယ်ဆယ်ရေးအဖွဲ့တစ်ခုကတော့တည်ဆုံးမှုမရှိဘူးလို့ပြောဆိုပေမဲ့ဆန္ဒပြပါဝင်သူတွေနဲ့မျက်မြင်တွေကတော့တည်ဆုံးသူ9ဦးထက်မနည်းရှိတယ်လို့အခိုင်အမာပြောဆိုကြပါတယ်ထိခိုက်ဒဏ်ရာရသူတွေကိုစေကူတာခွင့်မပေးဘဲနဲ့စစ်ကြောရေးစခန်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြပွဲသတင်းလိုက်ယူနေတဲ့သတင်းတောက်တူကတော့စစ်ကားနဲ့အနောက်ကနေဝင်တိုက်ခံရတာမို့လို့လက်တန်းနဲ့ခြေထောက်တွေထိခိုက်ဒဏ်ရာရခဲ့ပြီးတော့ဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းအဖမ်းဆီးခံခဲ့ရတယ်လို့ဒဏ်ရာရရှိတဲ့အဲ့ဒီသတင်းတောက်က view ကိုပြောပါတယ်။အခုလိုဖြစ်သွားပေမဲ့လည်းဆန္ဒပြလှုပ်ရှားမှုတွေကိုရပ်တန့်ပြစ်မှာမဟုတ်ဘူးလို့လည်းရန်ကုန်လူလူတပိတ်ဦးဆောင်ပါဝင်သူတူက view ကိုပြောပါတယ
်။ကျွန်တော်တို့ဒီဆန္ဒပြပွဲရာအခုလိုလုံလိုက်လို့လည်းရပ်သွားမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံကြီးကအခမ်းအနားမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲကျွန်တော်တို့လိုချင်တဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
စစ်တပ်ကအာဏာသိမ်းပြီးတော့ဆယ်လကျော်ကြာလာပြီးတော့အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြမှုတွေအရှိန်လျော့လာတယ်ဆိုပေမဲ့လည်းလက်တပြဆန္ဒပြမှုတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ